အခန်းကြီး27အငယ်1မှ9ဒါဝိဒ်သည်ယေဘရောဟိတ်အဟိမလက်ရှိရာနောဘမြို့သို့ရောက်၍အဟိမလက်သည်ဒါဝိဒ်နှင့်တွေ့သောအခါကြောက်၍တင်းသည်လူတစ်ယောက်မျှမပါဘဲအဘဲအကြောင့်တကူသည်လာသည်ဟုမေးသောဒါဝိဒ်ကရှင်မြင်းအမှုတော်တစ်ခုကိုအပ်၍ငါစီခိုင်းမှားထားသောအမှုကိုအဘဲသူမျှမသိစေနှင့်ဟုမိန့်တော်မူသောကြောင့်ငါကျွန်တို့ကိုဤမြည်သောအရဤမြည်သောအရ၌ဆိုင်လင့်စေခြင်းကအရင်စေလွတ်လေပြီတို့ဖြစ်၍ကိုတော့လက်၌ရှိသောမုံငါလုံးကိုတော်၎င်းတွေ့သည်မျှကိုတော်၎င်းကျွန်ုပ်လက်သို့အပ်ပေးပါဟုယေဘရောဟိတ်အဟိမလက်အားတောင်း၏ယေဘရောဟိတ်ကငါလက်၌လူတိုင်းစားရသောမုံမရှိလူလင်တို့သည်မိမကိုသာရှောင်းနေတန်ရှင်းသောမုံရှိသည်ဟုဒါဝိဒ်အားဆို၏ဒါဝိဒ်ကလည်းကျွန်ုပ်ထွက်ကလေးကအဘယ်သူမျှမိမနှင့်မပေါင်းဖော်လူလင်တစားတို့သည်တန်ရှင်းပါ၏ထိုမုံလည်းလူတိုင်းစားရသောမုံကဲ့သို့ဖြစ်ပါ၏အကျော်မူကားယနေ့တန်ရှင်းသောမုံတစ်ကိုတင်ထားလျက်ရှိပါ၏ဟုယေဘရောဟိတ်အားပြန်ပြောတော်ယေဘရောဟိတ်သည်ရှေ့တော်မှုမှတပါအခြားသောမှုမရှိသောကြောင့်တန်ရှင်းသောမှုကိုပေး၏ထိုရှေ့တော်မှုအစား၌မုတ်တစ်ကိုတင်ထားအံ့သောငါသာဝရဖျားရှေ့တော်မှနှုတ်ပေနှင့်ပြီထိုနေ့၌အမှုတော်ထမ်းအဝင်တိုးတော်ထင်းအုပ်အေးလုံးအမျိုးသားဒေါကအမည်ရှိသောသူသည်သာဝရဖျားရှေ့တော်၌စောင့်နေရ၏ဒါဝိဒ်ကလည်းကိုယ်တော်၌ဒါန်လန်ရှိသလိုအမှုတော်ကိုအလျင်မြန်ဆောင်ရသောကြောင့်ဒါန်အဆရှိသောလက်နှင့်စုံတစ်ခုမျှမပါဟုအဟိမလက်အားပြောလေသောယေဘရောဟိတ်ကအေလာကျိုင်း၌တင်လုကြံခဲ့သောဖိလိတိလူဂေါလျာ၏ဒါသည်အဝတ်နှင့်ထုတ်ရစ်လျက်တင်နိုင်တော်နောက်မှရှိ၏ယူခြင်းလျင်ယူသောအခြားသောဒါန်မရှိဟုဆိုလျှင်ဒါဝိဒ်ကထိုဒါန်နှင့်တူသောဒါန်မရှိပေးပါတော်ဟုဆို၏အငယ်35ထိုနေ့၌ဒါဝိဒ်သည်ရှောလူကိုကြောက်သောကြောင့်ထ၍ဂါတမင်းကြီးအာခိတ်ထံသို့ပြေးသွား၏အာခိတ်မင်းဤကျွန်တို့ကဤဒါဝိဒ်သည်ဣဒရီလရှင်မြင်ဖြစ်သည်မဟုတ်လောရှောလူအထောင်တော်ဒါဝိဒ်အတောင်းတော်တတ်လီစွာတကားဟုဤသူရှိမှအလှက်လက်ကလျက်တီချင်းဆိုကြသည်မဟုတ်လောဟုရှောက်ကြ၏ထိုစကားကိုဒါဝိဒ်သည်မှတ်မိ၍ဂါတမင်းကြီးအာခိတ်ကိုအလွန်ကြောက်သောကြောင့်ယူတုဟန်ဆောင်၍သူတို့ရှေ့မှအယူကဲ့သို့ပြုလျက်တကရွက်ပေါ်၌ရေးသား၍မိမိတတွေးကိုမုတ်ဆိတ်တွင်ယူစေ၏အာခိတ်မင်းကလည်းကြည့်ကြလောဤသူသည်အယူဖြစ်၏အဘဲအကြောင်းငါထံသို့တွင်းကြသည်နီအယူကိုငါအတုံးလိုသည်ဟုတင်တို့သည်ထင်လျက်ငါရှိမှအယူလုံးစီခြင်းဟာဤသူကိုတွင်းကြသလိုဤသူသည်နန်းတော်တည်းသို့ဝင်ရမည်လို့ဟုကျွန်တို့အားဆို၏